ခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါမယ်။ BNI 1.0 တားတွေကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကနန်းဟွန်ပါ DNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကန့်ကျောက်စိမ့်မော်ဖက်မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရှမ်းပြည်တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့တို့တိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်ဟိုပန့်ကျေးရွာမိရှုဖျက်ဆီးခံရတဲ့ဆိုတာနဲ့ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေသဖက်မှာတော့ဒေသခံတောင်တူတွေနဲ့ယူဆနာကုမ္ပဏီတို့အငင်းပွားမှုအခြေအနေအကြောင်းတွေကိုကြားကြရမှာပ
ါကျွန်မကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဖက်ကန့်ကျောက်စိမ့်မော်ဖက်မှာမြမတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA ကြားတင်းမာမှုတွေပြန်လည်ဖြစ်ပွားလာပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်မေလ10ရက်နေ့အတွင်းနှစ်ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့သလို KIA တပ်မဟာနဲ့လက်အောက်တပ်ရင်း6နေမြင်နမ်ကြန်ချောင်းဖျားဘက်မှာပြင်းထန်ခဲ့တယ်လို့ဖက်ကန့်မျိုးခံတဦးကပြောပါတယ်ဒါအပြင်မော်ဝမ်းရက်ွက်နဲ့ဆိုင်းတောင်ရေကင်းစခန်းမှာဘုံးပောက်ကွဲခဲ့လို့ဖက်ကန့်ဒေသခံတွေစိုးရင်ကြောက်လန့်နေရတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဆက်လက်ဖြစ်ပွားနေလို့အစိုးရတပ်ဖက်ကတိုက်လေရင်၃လမှာကိုဒေသခံတွေစိုးရင်နေကြပါတယ် KIO နဲ့ဖြစ်ပွားတဲ့တိုက်ပွဲမှာအစိုးရတပ်မတော်ဘက်ကစကခခွင့်နဲ့တပ်ဖွဲ့များနဲ့ရှမ်းနီပြည်သူစစ်စုပေါင်းတပ်ဖွဲ့တို့ပူးပေါင်းပါဝင်တိုက်ခိုက်နေပြီးနှစ်ဖက်ထိခိုက်မှုများပြားနေပေမဲ့တရေဝင်အတည်ပြုချက်မရရှိသေးပါဘူး
ရှမ်းပြည်မြောက်ပိုင်းမှာရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်မြို့တပ်လူမျိုးရေးတပ်မတော် TNL တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်ဟိုပန်ကျေးရွာတစ်ခုလုံးမိရှုဖျက်ဆီးခံခဲ့ရပါတယ်။မေလ6ရက်နေ့ကဖြစ်ပွားခဲ့တဲ့မိလောင်မှုမှာပလောင်တပ်ဖွဲ့လက်ချက်လို့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ရှမ်းလူမျိုးအဖွဲ့အစည်းတွေကဆွတ်ဆွဲပြောဆိုနေတယ်လို့ TNL ရဲ့အနေနဲ့ကတော့ RCSS ကိုစစ်ကူတိုက်ပေးနေတဲ့မြန်မာတပ်မတော်လက်နက်ကြီးတန်ကြောင့်မိလောင်ကျွမ်းခဲ့တယ်လို့ခြေပပြောဆိုပါတယ်။ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်နဲ့ကြောက်မဲမြို့နယ်တွင်ကဒေသခံထောင်ကျော်နေရပ်ကနေထွက်ပြေးသိမ်းရှောင်နေရပါတယ်။အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJAC တို့ကမေလ7ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရက်သားတွေကိုပေါ်တာဆွဲတာတွေနဲ့လူသားဒိုင်းကာတွေအသုံးပြုနေတဲ့အတွက်ဂျနီဗာသဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့ပြီးခဲ့တဲ့ April 24ရက်နေ့ရက်စွဲနဲ့ ALP ကကြေညာချက်ထုတ်ပြန်ခဲ့တဲ့အပေါ်တရားစွဲဆိုထားတာပါအဲ့ဒီကြေညာချက်ထုတ်ပြီးတဲ့နောက်မှာ ALP ကခံမျိုးထွန်းအပါဝင်တာဝန်ရှိသူတွေကိုရခိုင်ပြည်နယ်နယ်စပ်ရဲရဝန်ကြီးဗိုလ်မှူးကြီးထိန်လင်းကခေါ်ယူတွေ့ဆုံခဲ့ပြီးကြေညာချက်မှာပါတဲ့အထောက်အထားတွေမခိုင်လုံရင်တရားစွဲဆိုမယ်လို့ပြောဆိုခဲ့ပါတယ် ALP ဘက်ကလည်းဗီဒီယိုမှတ်တမ်းတွေအပါဝင်အထောက်အထားတွေကိုဗိုလ်မှူးကြီးထိန်လင်းကိုပေးထားပေမဲ့တစုံတရာတုံ့ပြန်တာမျိုးမရှိဘူးလို့ ALP ခေါင်းဆောင်တူဦးဖြစ်တဲ့ဒေါ်စောမြရာဇာလင်းကပြောပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းနဲ့ဒနေနိုင်တိုင်းဒေသကြီးရေဖြူမြို့နယ်တွေမှာလှုပ်ရှားနေတဲ့မွန်ချမ်းဥဆောင်တဲ့တပြအဖွဲ့ဟာမေလ6ရက်နေ့ကဒနေနိုင်တိုင်းဒေသကြီးကမွန်ချောင်းကျေးရွာဘုံကြီးကျောင်းဝန်းမှာခလရာနှစ်ရှစ်တုံညထံလက်နက်12လက်နဲ့အဖွဲ့ဝင်16ဦးတို့လက်နက်အနံခဲ့ပါတယ်ပြီးခဲ့တဲ့ April 29ရက်နေ့ကမွန်ချမ်းတို့ကိုစစ်လေအဖွဲ့နဲ့ခလရာနှစ်ရှစ်တုံညတို့အကြားညှိနှိုင်းမှုအပြီးလက်နက်ချခဲ့ကြတာပါတမ်တော်ကနေနိုင်မွန်ချမ်းတို့အဖွဲ့ကိုရေဖြူမြုပ်နယ်ကမွန်းရွာဒေသမှာဌာနေပြည်သူစစ်အတွင်လက်နက်တပ်ဆင်အခြေချခွင့်ပြုဖို့ကြောက်မိုင်းထောင်ကြောက်ထုတ်လုပ်ခွင့်ပေးဖို့ဖမ်းဆီးရေးယူခံထားရတဲ့တပ်ဖွဲ့ဝင်တွေကိုပြန်လည်လွတ်ပေးဖို့တောင်းဆိုခဲ့တယ်လို့ဒေသခံတန်ကတော်တဘာကမိန့်တော်မူပါတယ်။တမ်တော်အနေနဲ့ဒေသအတွင်းလူထုကိုအနောက်ရှက်ပေးနေပြီးတပြပုံစံလှုပ်ရှားနေတဲ့နိုင်မွန်ချမ်းတို့အဖွဲ့ကိုတရားဝင်အခြေချခွင့်ပေးတာဟာတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကိုအကျိုးရုပ်စေတယ်လို့မြန်နိုင်ငံရေးလှစ်လာသူတွေကတုံ့တက်နေကြပါတယ်။
ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ် KNU ထိန်းချုပ်ရာနေမြေအတွင်ဘောကထရေအလျက်စစ်စီမံကိန်းလှုပ်ဆောင်ဖို့အတွက် KNU ကရင်အမျိုးသားအစည်းအရုံးတာဝန်ရှိသူတွေ၊နော်ဝေးပညာရှင်အဖွဲ့တွေကနေစီမံကိန်းလုပ်မဲ့ဒေသကဒေသခံတွေနဲ့မေလ9ရက်နေ့မှာတွေ့ဆုံညှိနှိုင်းခဲ့ပါတယ်။ စီမံကိန်းပြုလုပ်မဲ့ဒေတာကိုလေ့လာမှုတစ်ခုသာခွင့်ပြုထားပြီးဒေတာခံခွင့်ပြုချက်မရပဲစီမံကိန်းကိုလှုပ်ဆောင်ခွင့်မပြုဘူးလို့တောက်ကြီးဒေတာဖွံ့ဖြိုးရေးစောင့်ကြည့်လေ့လာရေးအဖွဲ့ကနော်တပိတာကပြောပါတယ်အဲ့ဒီစီမံကိန်းအတွက်စမ်းသပ်မှုလုပ်ဖို့ KNU ဘဟုစီးပွားရေးကော်မတီဥက္ကဋ္ဌစောတာဒိုမူးနဲ့ရခိုင်အစိုးရလက်စစ်စွမ်းအားစီမံကိန်းဦးစီးဌာနကညွှန်ကြားရေးမူချုပ်ဦးဆန်းအေရိုနဲ့ဖေဖော်ဝါရီလကနေပြည်တော်မှာ MOU လက်မှတ်ထိုးထားပေမဲ့လည်းဒေသခံဘက်ကသဘောတူညီချက်မရှိဘူးလို့သိရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဟူးကောင်းချိုင်ဝမ်းဒေသဖက်မှာတော့မေလ3ပိုင်းမှာယူဆနာကုမ္ပဏီကနေဒေသခံတွေရဲ့ရခင်းတွေကိုပိုင်နက်မကျူးကျော်ရဆိုပြီးဝင်ရောက်တားဆီးလာတဲ့အတွက်တောင်တူတွေနဲ့ပြဿနာဖြစ်ခဲ့ပါတယ်။ဒေသခံတွေနဲ့ကုမ္ပဏီတွေအကြားအငင်းပွားမှုအခြေအနေတွေနဲ့ပတ်သက်ပြီးစံမျက်စုစည်းချက်ကိုနုပန်ကနေအခုလိုတင်ဆက်ထားပါတယ်
။ကချင်ပြည်နယ်ဖက်ကတ်မြို့နယ်ဟူးကောင်းချိုင်ဝမ်းဒေသဘက်မှာရှိတဲ့နောင်မြေကျေးရွာအုပ်စုလေယာမြေတွေမှာယူဆနာကုမ္ပဏီကနေမီလာပထမအပတ်မှာဆက်ရန်ရရီနဲ့တကွာဝင်ရောက်လာတဲ့အတွက်ဒေတာခန်တောင်သူတွေနဲ့ရုံရင်းဆန်ခတ်ဖြစ်မဲ့အခြေအနေရှိခဲ့တယ်လို့နောင်မီကြေးရွာတောင်သူခေါင်းဆောင်ဖြစ်တဲ့ဦးဆိုင်အောင်ကအခုလိုရှင်းပြပါတယ်
2006မှာသူတို့ဝင်လာတဲ့ပုံစံမျိုးနဲ့လည်းလေးရင်းမှလည်းအဲ့လိုပဲဝင်လာနေတာသူတို့အင်းအား180ကျော်လောက်နဲ့ Bedford Disease Producer Disease ရေဆွဆက်ကကူးစီးနဲ့ဟိုလူတင်ကနေတွေပါလေသူတို့ဝင်အားများအားကြီးရောက်တောင်သူတွေပုံလေးရောက်ကိုသူတို့ကယူဆိုင်နဲ့ဒီရောက်တောင်သူတွေလူခံခေါ်နေ160ရှိတာပေါ့အဲ့တောင်သူပြက်ကလူရောပြန်ခေါ်ပြီးတော့ပြန်လာခဲ့တာတောင်သူပြက်ကလူရင်းအားတင်ရလာတာနဲ့သူတို့လည်းပြန်တောက်ပြီးတော့ပြန်ထက်သွားတော့အဲ့မျိုးသဘောမျိုးရှိတယ
်တောင်သူတွေနဲ့ယူစနာကုမ္ပဏီကြားမှာဒီလိုပြဿနာတွေဖြစ်လာတဲ့အတွက်မီလာ9ရက်နေ့ကဖက်ကတ်မြို့နယ်မြေစင်းဦးစီးမှုနဲ့ဌာနဆိုင်ရာကတွားရောက်ညီနိုင်ခဲ့ပေမဲ့ပြည်လေမှုမရရှိခဲ့ပါဘူးဟူကောင်ချိန်ဝမ်းဒေတာမှာရှိတဲ့လေယာမြေအသိမ်းခံတောင်သူတွေကတော့အရင်လိုနေရာဖယ်ပေးတော့မှာမဟုတ်ပဲရှေ့တိုးဆက်လုပ်ဖို့သာရှိတဲ့အကြောင်းကိုဦးဆန်းအောင်ကပြောပါတယ
်အခုကျွန်တော်တို့ကဆက်လုပ်နေပါမယ်လို့လေယာမြေမကတောင်ရာဆိုင်ချင်းတွေထောင်းတင်းလာဆိုင်ချင်းတွေတိုင်းခါလာတဲ့နေရာတွေမှာလည်းဆက်လက်ပြီးတော့ကျွန်တော်တို့ဝင်လုပ်သွားမယ်လို့
လက်ရှိလေယာမြေတိမ့်ပိုက်မှုတွေနဲ့ပတ်သက်ပြီးအစိုးရတဲ့အနေနဲ့ဖြည့်ရှင်းပေးနိုင်ဖို့မျှော်လင့်ကြောင်းတောင်သူတွေနဲ့ဖက်စီထားတဲ့ကချင်လူမှုအဖွဲ့အစည်းမွန်ဂျင်းရတ်တန် MRJ ရဲ့ဟူကောင်ချိုင်ဝမ်းဒေတာတာဝန်ခံဦးလိရှိအောင်လက်ကပြောပါလေ
ကျွန်တော်တို့အခုတက်လာတဲ့ဒီရက်တိနေ့ရက်တောင်းဆိုချက်ကြီးဒီကနေ့တောင်းဆိုချက်ကရက်ဒီဒီမှာဆုံးဖြတ်ချက်တွေလို့ဆောင်ပေးနေလို့ကျွန်တော်တို့ယူချတယ်
ကချင်ပြည်နယ်အတွင်းတနိုင်းဟူကောင်းဒေသမှာဖြစ်ပွားခဲ့တဲ့ယူစနာကုမ္ပဏီနဲ့ဒေသခံတောင်သူတို့ရဲ့ယူစနာကုမ္ပဏီနဲ့ဒေသခံတောင်သူတို့ရဲ့အငင်းပွားဖွယ်ညင်ရာပြဿနာကိုဖြေရှင်းပေးဖို့ဒေသခံ 8,000 ကျော်ကနေလက်မှတ်ရေးထိုးပြီးနိုင်ငံတော်သမ္မတထံတောင်းဆိုခဲ့ပါတယ်
ဆက်လက်ပြီးတော့ကချင်ပြည်နယ်အတွင်းမှာတနင်္ဂနွေနေ့ကစတင်ပြီး3ရက်ဆက်တိုက်နေရာအနှံ့ဘုံးဘကွဲမှုတွေဖြစ်ပွားခဲ့ပြီးမြမတ်တပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီလိုဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်တိရခိုင်ရသားတွေအတက်လုံခြုံမှုကင်းမဲ့နေတယ်လို့လည်းဆိုပါတယ်ဒီအကြောင်းကိုအာမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
ကချင်ပြည်နယ်ဖန်ကားမြို့နယ်အတွင်းမှာမြမတမတော်နဲ့ KIO တို့ကြားတိုက်ပွဲတွေကြောပြန်ဖြစ်ပွားလာနေတယ်လို့ KIA သတင်းပြန်ကြားရေးဖွဲ့သူပူမူကြီးအင်ဖန်နော်ပူကအခုလိုပြောပါတယ်
ဟာကန်ဆန်တောင်နာမလည်းတိုက်ပွဲဖြစ်တယ်လို့ကြားတယ်။နောက်ကျွန်တော်တို့တက်ရင်6တက်ခန်နာတော့မလည်းတိုက်ပွဲတွေဖြစ်တယ်လို့ကြားပါတယ်။ဟာကန်ဘက်မှာလည်းဒီစကခခုနှစ်ကတော့အခုတက်တယ်ပြောင်းလဲရှိတယ်လို့ကျွန်တော်တို့ကဒီကလည်းကြားပါတယ်။ဆိုတော့ဒီတက်မတော်လည်းသူတို့တက်တယ်ပြောင်းလဲရှိတဲ့ခါတိုင်းမှာအခုလိုမျိုးတိုက်ပွဲတွေဖြစ်တဲ့သူကသူနန်းစင်နာတလို့ဖြစ်လာတာ
။မေလ9ရက်နေ့ကနေမေလ10ရက်နေ့အထိဖန်ကားမြို့နယ်လုံငင်းကျေးရွာနန်းစံကျေးရွာတစ်ဝိုက်မှာ KIU တပ်ဖွဲ့တွေနဲ့မြမတပ်မတော်စကကခုနှစ်လောက်ခံတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေလည်းရှိနေပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအတွက်လုံခြုံမှုမရှိဘူးလို့ဖကဒေသခံသူဖြစ်တဲ့ဦးလက်တောင်ကပြောပါတယ
်
တိုက်ပွဲဖြစ်တဲ့အတွက်ကျွန်တော်တို့ဒေသခံတွေအတွက်ကတော့ကြားသာနဲ့တင်အရန်ကိုခက်ခဲစေတယ်လေလောက်ကင်စားတော့တဲ့အပိုင်းမှာရောပေါ့ကျွန်တော်တို့တွေကတော့တဲ့မှာစိုက်ပျိုးလောက်ကင်စားတဲ့လူတွေလေအဲ့ဒီတော့လမ်းမဆိုရင်လည်းပမာတွေတွေ့တွေ့တွေ့လို့မရဘူးတွေ့တဲ့နဲ့ဖမ်းတယ်ရိုက်တယ်မင်းတို့က KIA ဆိုပြီးတော့နှိပ်စက်တာတွေလည်းရှိတယ်နောက်ပြီးဖမ်းပြီးလမ်းပြခိုင်းတဲ့ကိစ္စတွေအဲ့ဒါမျိုးတွေလည်းရှိနေတယ်ဆိုပြီးကချင်ပါတာနဲ့ပြောဆိုခဲ့တာပါဖားကားမြို့နယ်တွင်မေလ10ရက်နေ့မနေ့ပိုင်းနဲ့နေ့လယ်ပိုင်းတွင်မှလည်းဘုံပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့တယ်လို့ဥလဆောင်ကဆက်ပြောပါတယ် ကျန်ဒီနေမတော်အဲ့ဒီမုန်းချုံဝင်နေအောင်သူပေါ့ပဲဘုံပါကွဲမှုတော်ဖြစ်နေတယ်အခုဘုံပါကွဲရဲဆိုတာနေရာများကြီးလို့ပြောလို့ရတယ်ဆက်ဝမ်းကြီးနားမှာလည်းပေါက်တယ်ကြောက်စင်းယုံနားမှာလည်းပေါက်တယ်စိုင်းတောင်ဘက်ဖားကဘက်မှာအလုံးဘက်ပေါက်ကွဲတန်နေကြမ်းနေရတယ်ဆိုပြီးကချင်ပါတာနဲ့ပြောဆိုသွားတာပါ
အေဗရယ်လာစန်းတို့ကလည်းကအေစာနာချုပ်နီကအေအေတမ်ဟာငါလောက်ခံတိုက်ရင်းနေနဲ့မြမတမတော်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်ကချင်ပြည်နယ်ဖက်ကံကြောက်စိမ့်မော်ဘက်မှာမြမတမတော်နဲ့ကချင်လူလက်ရေးတမတော်ခင်အီကြားတင်းမာမှုတွေပြန်လည်ဖြစ်ပွားလာပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒေါက်တာရှင်မြန်းအခုနားဆင်နေခဲ့ကြတာက
နောက်တင်ပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင်
PNI 1တို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ